2013ခုနှစ်တရမွန်မက်ဆေးဆေးစုကိုမြန်မာနိုင်ငံကမေတ္တာဖောင်ဒေးရှင်းကိုစတင်တည်ထောင်ခဲ့သူဒေါ်ဆန်းရော်လဖိုင်အပါအဝင်လူပုဂ္ဂိုလ်3ဦးနဲ့အဖွဲ့အစည်းတစ်ခုကိုချီးမြှင့်လိုက်ပါတယ်။အာရှတိုက်ရဲ့နိုဘယ်ဆုလို့ခေါ်ကြတဲ့ဒီဆုကိုဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနှစ်စဉ်ဆုချီးမြှင့်တာဖြစ်ပါတယ်။ဒီဆုကို1958ခုနှစ်တုန်းကစတင်ပေးအပ်ခဲ့တာဖြစ်ပြီးဆုအမည်ကိုတော့ဖိလစ်ပိုင်မှာလူချစ်လူခင်များလာတဲ့1958ခုနှစ်မှာလေရင်ပြတ်ကျကွယ်လွန်သွားခဲ့တဲ့သမရရဲ့အမည်ကိုပေးထားခဲ့တာပါ။ဆုရှင်နိုင်ငံတွေကတော့မြန်မာ၊အာဖဂန်နစ္စတန်၊ Indonesia ၊ Nepal နဲ့ Philippines နိုင်ငံတွေဖြစ်ကြပါတယ်။မြန်မာပြည်ကအကြီးဆုံးအရတားလူမှုအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့မေတ္တာဖောင်ဒေးရှင်းကိုတည်ထောင်ခဲ့တဲ့ဒေါ်ဆန်းရော်လပိုင်ကိုသူဆောင်ရွက်နေတဲ့ကျန်းမာရေးဆောင်ရှောက်မှုပြည်ပခန့်ဖြစ်နေတဲ့ကချင်ပြည်နယ်အတွင်းစိုက်ပျိုးရေးနဲ့အင်အားစောက်လုပ်ရေးစီမံကိန်းတွေကိုဆောင်ရွက်ပေးနေတဲ့အတွက်ဒီစုကိုချီးမြှင့်လိုက်တာပါ။ Indonesia ကအဂရိလိုက်စားမှုစန့်ကျင်ရေးလှုပ်ရှားတဲ့အဖွဲ့ KPP ကတော့အစိုးရဝန်ထမ်းနာမည်ကြီး300ကျော်ရဲ့အဂရိလိုက်စားမှုတွေကိုဖော်ထုတ်ခဲ့ပြီးကျောင်းတွေမှာအဂရိလိုက်စားမှုတိုက်ဖျက်ရေးသင်ခန်းစာတွေကိုတင်ကြားပေးခဲ့တဲ့အတွက်ဆုရရှိခဲ့ပါတယ်။အာဖဂန်နစ္စတန်ကအမျိုးသမီးရေးဆောင်ရွက်နေသူပထမဆုံးအမျိုးသားပန်းချံဖန်တီးခဲ့တဲ့ပထမဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှူးဟာဘိုင်ဘာဆာရာဘီနဲ့နီပေါ်ကလူမှောင်ခိုကုန်ကူးမှုတွေအတွက်ဆောင်ရွက်ပေးနေတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်း The Power Group နဲ့ဒီစုကိုရရှိခဲ့ကြပါတယ်။ပစ္စမမြောက်စုရှင်ကတော့ဖိလစ်ပိုင်နိုင်ငံသားဆရာဝန် Ernesto Di Maigo ဖြစ်ပြီးတော့သူကတော့ဖိလစ်ပိုင်နိုင်ငံတလွှားမှာမွေးကင်းစကလေးငယ်တွေအတွက်အသေးအရောင်ကာကွယ်ဆေးဖြန့်ဝေပေးခဲ့သူဖြစ်ပါတယ်ရှင်။ Remo MacSese လူခွင့်ရေးစုကိုထိုင်းမြန်မာနယ်စပ်ကမေရော့ဆေးကန်းကိုတည်ထောင်ခဲ့တဲ့ဒေါက်တာစင်တီယာမောင်ကလည်း2002ခုနှစ်တုန်းကရရှိခဲ့ပူပါတယ်ရှင်။